ရုတ်နိုင်ငံမြောက်ပိုင်းကကွန်မြူနစ်ပါတီရုံတရုံရဲ့ပြင်ပမှာဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေကြောင့်လူတဦးသေဆုံးပြီးရှစ်ဦးထိခိုက်ဒဏ်ရာတွေရခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကဖော်ပြခဲ့ပါတယ်။ဒီကနေ့စောပိုင်းမှာပဲထိုင်ယွန်းပြည်ကကွန်မြူနစ်ပါတီရဲ့ရှန်စီပြည်နယ်ကော်မတီရုံးပြင်မှာလက်လုပ်ဘုံတွေဖြစ်ပုံရတဲ့ဘုံတွေကြောင့်အသေးစားပောက်ကွဲမှုတွေဖြစ်ပွားခဲ့တာလို့လည်းအစိုးရပိုင်းစင်ဝါသတင်းကဖော်ပြခဲ့တာပါ။လမ်းသွားလမ်းလာတွေကိုအပြင်းထန်ထိခိုက်စေတတ်တဲ့ဘောစီတွေအိမ်ရိုက်တံတွေကိုအခင်းဖြစ်ပွားတဲ့နေရာမှာတွေ့ရတဲ့အတွက်လည်းအိမ်တွင်းဖြစ်ဘုံတွေဖြစ်နေတယ်လို့အစိုးရပိုင်းသတင်းကဖော်ပြခဲ့တာဖြစ်ပါတယ်။မျက်မြင်တွေ့သူတယောက်ကတော့မီးပွိုင်မှာလမ်းကူးဖို့စောင့်နေချိန်ကွန်မြူနစ်ပါတီရုံးရှိကမီနီဗန်ကပောက်ကွဲတာကိုတွေ့ခဲ့ရတဲ့အကြောင်းပြောဆိုခဲ့တယ်လို့တချို့ကတော့ပောက်ကွဲဆံ9ချိန်လောက်ကြားခဲ့ရတဲ့အကြောင်းပြောခဲ့ကြတာပါ။ဒီနိုင်ငံကအင်တာနက်လူမှုကွန်ရက်တွေမှာတော့မှန်နေကွဲချေကုန်တာမျိုးလို့အနေချင်းထိခိုက်ပျက်စီးခဲ့တဲ့ကားတွေရဲ့ဓာတ်ပုံတွေကိုလည်းတွေ့ရပါတယ်။အစိုးရကမွတ်စလင်ခွတ်ထွေရေးသမားတွေလက်ချဲလို့အဖြစ်ဖို့ခဲ့တဲ့ဘေကျင်းမြို့ကနာမည်ကျော်တရားနာမည်ရင်းပြင်မှာကားစင်းနဲ့လူအုပ်တဲကိုဝင်တက်ပြီးဖောက်ခွဲခဲ့တဲ့တိုက်ခိုက်မှုကြုံခဲ့ရပြီးတရင်တစ်ပတ်လောက်ကြာမှာပဲအခုနောက်ထပ်ဘုံးပေါက်ကွဲမှုတွေဖြစ်ပွားခဲ့တာပါ။ဒီဖြစ်ရပ်နှစ်ခုဆက်နွယ်မှုရှိမရှိဆိုတဲ့ပုံမှာတော့ရဲတပ်ဖွဲ့ကအတိအကျမပြောနိုင်သေးတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူဟောင်လေးကဒီကနေ့ပဲပြောဆိုသွားခဲ့ပါတယ်။